Bangladesh မှာရောက်နေတဲ့လူဝင်ကြဒုက္ခသူတွေကိုပြန်ပို့ဖို့အတွက် Bangladesh အစိုးရဘက်ကအမျိုးမျိုးစူးစမ်းနေပြီးသဘောတူညီချက်တရက်ကိုလည်းလက်မှတ်ထိုးထားမြန်မာအစိုးရဝန်ကြီးတွေ Bangladesh ကိုလာပြီးလူဝင်ကြဒုက္ခသူတွေရဲ့ဘေးဒုက္ခတွေကိုကြည့်ခဲ့ကြပေမဲ့လည်းတိုးတက်မှုမရှိသလောက်ပဲလို့ Bangladesh ဝန်ကြီးချုပ် Sheikh Hasina ကပြောပါတယ်ဒုက္ခသူတွေကိုဘယ်သူဘယ်ဝါဆိုတာအမြန်ဆုံးနဲ့အထောက်အဆုံးသိနိုင်ဖို့အတွက်ရိုဟင်ဂျာတပ်သန်းကျော်ရဲ့ကိုယ်ရေးချက်လက်တွေကို biometric နည်းနဲ့မှတ်ပုံတင်တာကိုတော့လှုပ်ထားပြီးပြီလို့ဝန်ကြီးချုပ်ဟာစီနာကပြောပါတယ်။နိုင်ငံတကာလူချင်းချမ်းသာကွင်းအဖွဲ့ AI ရဲ့အထွေမှုချုပ် Salil Shetty နဲ့ဘူရူနီကတွေ့ဆုံချိန်တွင်ဝန်ကြီးချုပ်ဟာစီနာကအဲ့လိုပြောသွားတဲ့အကြောင်းဝန်ကြီးချုပ်ရဲ့ပြောခွင့်ရ Isanu Karim ကသတင်းထုတ်တွေကိုရှင်းလင်းပွဲလုပ်ချိန်မှာပြန်ပြောတာပါ။ဒီတော့တင်မှာပဲအင်ဒိုနီးရှားနိုင်ငံအာချီပြည်နယ်နောက်ဘက်ကမ်းလွန်မှာလူဒဇင်းနဲ့တွေ့ရတဲ့ရိုဟင်ဂျာမွတ်စလင်5ဦးကိုအင်ဒိုနီးရှားငါးဖန်လေဒဇင်းကတနင်္လာနေ့မှာကယ်တင်ခဲ့တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတူကတောက်ကြနေမှာပြောပါတယ်။အမျိုးသမီး2ဦးနဲ့10နှစ်အရွယ်ယောက်ျားလေးတူအပါအဝင်အဲ့လူ5ဦးဟာပင်လယ်ထဲမှာရက်20ကြာနေပြီလို့ပြောပါတယ်။သူတို့နဲ့အတူတခြားလူ9ယောက်လည်းပါပြီးပင်လယ်ပြင်ခင်းပါသစ်ဆုံးခဲ့ကြပါတယ်။ရိုဟင်ဂျာတွေဟာလှေတွေနဲ့ပင်လယ်ပြင်ကိုဖြတ်ပြီးတော့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုထွက်ပြေးကြတာပါ။အခုလက်ရှိမှာကိုပဲအာချေးပြည်နယ်မှာရိုဟင်ဂျာ300လောက်ခိုးလုနေကြဆဲဖြစ်ပါတယ်။